ဂျပန်နိုင်ငံသားရဲ့ဝင်ဂျေဟာသီရိလင်္ကာနိုင်ငံကိုရောက်ရှိနေပြီးသီရိလင်္ကာနိုင်ငံဟာအိန္ဒိယသမုဒ္ဒရာအတွင်းမဟာဗျူဟာကျတဲ့နေရာမှာရှိတဲ့အတွက်ဂျပန်ဥဆောင်တဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အတွင်းသီရိလင်္ကာကိုအဓိကကျတဲ့မဟာမိတ်နိုင်ငံဖြစ်လက်သေးသွားမှာဖြစ်ကြောင်းနဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့စနေနေ့တုန်းကကိုလံပိုမြို့တော်မှာသီရိလင်္ကာနိုင်ငံသားရဲ့ဝင်ဂျီနဲ့တွေ့ဆုံအပြီးမှာဂျပန်နိုင်ငံသားရဲ့ဝင်ဂျီကပြောဆိုခဲ့တာဖြစ်ပါတယ်ဂျပန်ဥဆောင်တဲ့ပူပေါင်းဆောင်ရွက်ရေးအစီအစဉ်ကိုဝန်ကြီးချုပ်ဖူမီယိုကီရှိတာကမတ်လအတွင်းကျင်းပခဲ့တာဖြစ်ပါတယ်။ဂျပန်ဥဆောင်တဲ့အစီအစဉ်အရစီးပွားရေးဖွံ့ဖြိုးတိုးတက်မှုပင်လယ်ပြင်လုံခြုံရေးကမ်းခြေဆောင်သင်္ဘောတွေနဲ့အခြားအခြေခံအစားအဦးတွေအတွက်ဂျပန်ကပူပေါင်းဆောင်ရွက်တော်မှာဖြစ်ပါတယ်။သီရိလင်္ကာနိုင်ငံဟာနိုင်ငံခြားကျွေးမြီဒေါ်လာ58ဘီလီယံတင်ရှိနေပြီးစီးပွားရေးအတက်အကျအတဲ့ကြောင့်ပြီးခဲ့တဲ့နှစ်ထဲတုန်းကနိုင်ငံရေးမတည်မငြိမ်ဖြစ်ကသမရဂௌတာပါယာအစိုးရပြုတ်ချခဲ့ပါတယ်ကျွေးမြေတွေက10ရာခိုင်နှုန်းဟာတရုတ်ကိုပြန်ဆက်ရမှာဖြစ်ပြီးတရုတ်ကကျွေးမြေပြန်ဆက်ဖို့ကို2နှစ်ရွှေဆိုင်းပေးထားပါတယ်ဂျပန်ဟာသီရိလင်္ကာကိုချင်းွေအများဆုံးထုတ်ချေးတဲ့နိုင်ငံဖြစ်ပါတယ်သီရိလင်္ကာနိုင်ငံသားရေးဝင်ကြီးနဲ့သမ္မတတို့ကဂျပန်အနေနဲ့ရခိုင်ရှိပြီးသားစီမံကိန်းတွေအတွက်ယင်းနှိမ့်ညွန့်နှံမှုတွေပြန်လည်စတင်ဖို့နဲ့နောက်ထပ်ယင်းနှိမ့်ညွန့်နှံမှုအသစ်တွေလှုပ်ဆောင်ဖို့ဖိတ်ခေါ်ပါတယ်ဂျပန်ဟာဆယ်စုနှစ်ပေါင်းများစွာသီရိလင်္ကာရဲ့အများဆုံးအလူရှင်နဲ့ယင်းနှိမ့်ညွန့်နှံသူဖြစ်ပေမဲ့2019ခုနှစ်ကတည်းက2019ခုနှစ်ထဲတုန်းကယထာလန်းစီမံကိန်းကိုသမရဂௌတာပါယာကတစ်ဖက်သက်ပဲဖြစ်ပြီးနောက်နှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်နေကြတာဖြစ်ပါတယ်